ငါဘောင်းနဲ့ပြေဆုံးကြပါစေကိုစိတ်နဲ့ဖျားကျမ်းမာချမ်းသာကြပါစေကျမတို့မိတ္တကသင်္ဃာဟမိတ္တကသင်္ဃာမှာတရားခုနှစ်ပါးပါပါမယ်ဟေယေဇာနေယမေခေယေအိန္ဒြေယေဘူယေအဓိပတိအဟာရအခုဒီမှာတို့အိန္ဒြေဆိုတာကိုကြည့်ပါမယ်အိန္ဒြေကိုရေးတဲ့အခါကျရင်ဒါကျမတို့အတူကောက်အနေနဲ့ရေးတာပါတကယ်တမ်းပြောရင်ဒါသည်အခေယဤလေးဖြစ်ပါတယ်เนาะဒါကျမတို့ဤစကလုံးဒီပုံစံလေးဤဆိုတာကြတော့ဗတာဤပေါ့ဟုတ်ပြီเนาะအဲ့တော့ကျမတို့ကအတူကောက်ရေးတဲ့အခါကျတော့ဤဆိုတာကိုကျမတို့ကတဝက်ဖဲယူလိုက်တယ်ဒါဤဤဆိုတဲ့အခါကျရင်ဒီလိုပုံစံယူသွားတာပဲဟုတ်ပြီเนาะအဲ့တော့ဤနဲ့ဤဒါတရနှစ်ခုအခေယဤဆိုတာဒီအလုံးတင်ဤနဲ့အတန်အတွက်တူတူပဲဤဆိုတာကြတော့အလုံးတင်စံခာဤဆိုတာ ਨੇ အတူတူပဲအခုတော့ကျမတို့ကအိန္ဒြေဆိုတဲ့စကလုံးအိန္ဒြေဆိုတဲ့စကလုံးကိုယူတဲ့အခါကြတော့တချို့ကအိန္ဒြေဒီလိုပုံစံရေးတယ်လို့တချို့ကြပြန်တော့အတန်အတွက်အတိုင်းရေးကြတယ်ဒီလိုပုံစံအိန္ဒြေအိန္ဒြေအိန္ဒရာဒီလိုပုံစံနေယူသွားတာဟုတ်ပြီနော်အဲ့တော့အိန္ဒြေလို့ရေးတဲ့အခါမှာဒါကအခေယဤပြီးလို့ရှိရင်တဝေထိုးเนาะတကယ်အတန်အတွက်နဲ့ရေးမယ်ဆိုရင်အာလုံးတည်နှက်တာဆိုတော့အိအတန်အတွက်ဒီလိုယူသွားပြီအာလုံးတည်နှက်တာအိနောက်တစ်ခါဓာတွေဓာတွေကြံပဲပြီးရင်တဝေထိုးဓာတွေရရစ်တစ်ခါတဝေထိုးဓာတွေရရစ်ကိုဖြီလိုက်တဲ့အခါကျရင်လေရရစ်ဆိုတာဒီဘာနဲ့အတန်တူတူရဲလဲဆိုရင်ရကောက်နဲ့အတန်တူတူရဲဖြစ်ကြအောင်ဓာတွေရဓာတွေတဝေထိုးရရစ်တဝေထိုးရရစ်ဖြစ်တဲ့အတွေ့အကြောင်းကျမတို့ကရရစ်ဆိုတာဒီရကောက်နဲ့အတန်တူတဲ့အတွေ့အကြောင်းအိန္ဒရေလို့ဖတ်မယ်။နော်အိန္ဒရေလို့မဖတ်ရဘူး။ရရစ်ဖြစ်တဲ့အတွေ့အကြောင်း။ဒါကြောင့်ပါဠိစာပေမှာရရစ်တွေ့ရကောက်တန်ရပင်းတွေ့ရပလက်တန်ဒါလေးမှတ်ထားခဲ့ဖို့ဟုတ်ပြီနော်။အဲ့တော့အခုကျမတို့ကအိန္ဒရေဆိုတဲ့စကလုံးရဲ့ပေါင်းပုံလေးကိုကျမပြောပြပြီးတဲ့အခါမှာအတိတ်ပဲလေးသိရမယ်အိန္ဒြေဆိုတာဒီအစိုးရခြင်းတဘောအစိုးရတဲ့ပိုင်စိုးတယ်ဆိုလို့ရှိရင်ဒါအိန္ဒြေပဲเนาะဒါကြောင့်အစိုးရခြင်းပိုင်စိုးခြင်းတဘာဝကိုအိန္ဒြေလို့သုံးတယ်အဲ့တော့အဲ့ဒီအိန္ဒြေဆိုတဲ့အစိုးရခြင်းတရားတွေဒီဘယ်မှာရှိတယ်လဲစိတ်ဆိုတဲ့တရားမှာလည်းရှိမယ်စေတသိက်ဆိုတဲ့တရားတွေမှာလည်းရှိမယ်ရုပ်ဆိုတဲ့တရားတွေမှာလည်းရှိမယ်ဒါကြောင့်မိတ္တကတင်ငဟအနေနဲ့ပြတဲ့အခါမှာရုပ်တရားဆိုတဲ့အပြာကတတရားတွေမှာလည်းအိန္ဒြေဆိုရတာပါလိမ့်မယ်နာမ်ဆိုတဲ့စိတ်စိတ္တတွေမှာလည်းအဆိုးရတာတွေပါလိမ့်မယ်ဒါကြောင့်အဆိုးရခြင်းဆိုတဲ့အိန္ဒြေသဘောတရားတွေဒီဘယ်နေရာတွေမှာရှိတယ်လဲဆိုတာကိုရေတွက်လိုက်တော့ရုပ်တရားနာမ်တရားမှာအဆိုးရတဲ့အတွေ့အကြောင်းအိန္ဒြေတွေမှာအဆိုးရတဲ့တရားဒီ22ပါးရှိလာတယ်နော်ဒါကြောင့်အိန္ဒြေ22ပါးကိုကျမတို့ကအတူကောက်အနေနဲ့ကြည့်တဲ့အခါမှာရုပ်ဖက်ထဲကကျမတို့ကြည့်မယ်ဆိုရင်ရုပ်ဆိုတာဒီရုပ်ပေါင်း28ပါးရှိမယ်ရုပ်28ပါးထဲမှာအစိုးရတဲ့ရုပ်တွေလို့ပြောတဲ့အခါမှာဓမ္မမိတ်ဆွေများဟလာအဘိဓမ္မာရုပ်ပိုင်းလေးကိုသိနေပြီနော်ရုပ်ပိုင်းမှာရုပ်တွေကိုနှစ်ဖို့နှစ်စုယူတဲ့တရားတွေလည်းဓမ္မမိတ်ဆွေတို့သိနေပြီနော်တော့အိန္ဒြိယယုတ်အနိန္ဒြိယယုတ်ဆိုတာမှတ်မိလားယင်ရူပဝိပါကယုတ်တွေကိုနှစ်ဖို့နှစ်စုဝေဖန်တဲ့အခါမှာအိန္ဒြိယယုတ်လို့ပြောရင်ဘယ်ယုတ်တွေလဲလို့ကျမတို့ကြည့်ပတာဒယုတ်၅ပါးရေပတာဒယုတ်၅ပါးရေဘာဝယုတ်နှစ်ပါးရေဟုတ်တယ်လားပြီးလို့ရှိရင်ဇီဝိတာယုတ်တစ်ပါးရေဆိုပြီးတော့အိန္ဒြိယယုတ်ဒီ၈ပါးဟုတ်လားအိန္ဒြိယယုတ်က၈ပါးဒါဆိုရင်ယုတ်28ပါးတည်းကဒီ၈ပါးဒီအိန္ဒြိယယုတ်ဟုတ်ပြီလားဒါဆိုရင်ကြံ20ပါးဒီအနေအိန္ဒြိယယုတ်မိဤဆိုတာယုတ်ပိုင်းပူပူနွေးနွေးလေးပဲရှိသေးတယ်ဟုတ်ပြီနော်ဒါဆိုရင်ပတာရယုတ်၅ပါးဒီလေအိန္ဒြိယအစိုးရတယ်အိန္ဒြေပြောပြောအိန္ဒြိယပြောပြောအတူတူပဲဒါကြောင့်ဒီ၈ပါးသောယုတ်တွေကိုအစိုးရတဲ့ယုတ်တွေဖြစ်တဲ့အတွက်ကြောင့်ကျမတို့ယုတ်ပိုင်းမှာအိန္ဒြိယယုတ်အစိုးရတဲ့ယုတ်တွေလို့သုံးတယ်ဒါဆိုရင်ကြက်20ပါးကအစိုးမရတဲ့အတွက်ကြောင့် အနေဒရိယယုတ်လို့ကျမတို့ယူထားတယ်။အခုကျမတို့ကအစိုးမရတဲ့ယုတ်20ကိုကြည့်စရာမလိုဘူး။အစိုးရတဲ့ယုတ်8ပါးကိုကျမတို့ကြည့်မယ်။ကြည့်လိုက်တဲ့အခါမှာပတာရယုတ်5ပါးသည်အစိုးရတယ်ဆိုတာပတာရယုတ်5ပါးကိုကြည့်ရင်စက္ခုပတာရသောတပတာရဂါဏပတာရဇိဉ္ဝပတာရကာယပတာရအဲ့ဒီပတာရယုတ်တွေကိုအစိုးရတဲ့အတွက်ကြောင့်ဒီပတာရယုတ်၅ပါးကိုကျမတို့ကနာမည်အနေနဲ့ဆိုလိုက်တော့စက္ခုနဲ့စက္ခုပတာရရဲ့စက္ခုရဲ့ဒီဘက်ကအိန္ဒြေရဲ့လို့ကျမတို့ကပေါင်းတော့မယ်ဟုတ်လားအိန္ဒြေဆိုအလုံးတည်းအိန္ဒြေဟုတ်ပြီနော်ပေါင်းလိုက်တဲ့အခါစက္ခုနဲ့အိန္ဒြေနဲ့ပေါင်းလိုက်တော့စက္ခုမှာကဥဆိုတာဒီတရတစ်ခုပါဠိစာပေအနေနဲ့ကြည့်ရင်အဆိုတာလဲတရအာဆိုရလေတရအာအိအီဥဥအိုဒါတွေတရတွေကြီးပဲဒါဆိုရင်စက္ကုလို့ပြောရင်ဥဆိုရလေရှိတယ်ဒီဘက်မှာအိန္ဒြေဆိုတော့ဣဆိုတော့ဥနဲ့ဣတရနှစ်ခုဖြစ်သွားပြီအဲ့ဒီနှစ်ခုပေါင်းလိုက်တဲ့အခါမှာတရတစ်ခုခြေလိုက်ရတယ်ခြေလိုက်တဲ့အတွဲကြောင့်ဣတရကပျောက်သွားလိုက်တဲ့အတွဲစက္ကုနဲ့အိန္ဒြေနဲ့ပေါင်းလိုက်တော့စက္ခုတရီဖြစ်သွားတယ်ဟုတ်ပြီနော်ထွန်းဤတူစွာပဲတောတာနဲ့အိန္ဒြေနဲ့ပေါင်းလိုက်တဲ့အချိန်ကြတော့ဒီနေရာမှာအတရလေးကပျောက်သွားပြီးတော့ဒီမှာလာလိုက်တော့တောတိန်ရေဂါဏနဲ့ပေါင်းလိုက်တော့ဂါနေန္ဒြေဒီပုံစံပြောင်းသွားတယ်ဟုတ်လားဇိန်ဝါနဲ့ပေါင်းလိုက်တော့ဇိန်ဝါဆိုတဲ့အခါမှာဒီမှာအာတရရှိတယ်အာတရနဲ့ဣတရဆိုရင်လေအာပျောက်သွားတဲ့အတွဲကြောင့်ဇိန်ဖွင်တရီကာယနဲ့ကြတော့ကာယိန်တရီဒါဆိုရင်စက္ခုံတရီတောတိန်တရီဂာနိန်တရီဇိန်ဝိန်တရီကာယိန်တရီဆိုပြီးတော့ပတာရိန်တရီပတာဓာယုတ်အိန်တရီဘယ်နှပါလဲ၅ပါးဖြစ်တဲ့အတွဲကြောင့်သူကိုလေကျမတို့ကအတူအနေနဲ့ပြောတော့ပတာရရဲ့အိန္ဒြေရဲ့ပေါင်းလိုက်တော့ပတာဒိန္ဒြေ၅ပါးစာထွက်လာတယ်။အဲ့တော့ဓမ္မမိတ်ဆွေတို့ကအစ်စ်အနေနဲ့ဖြစ်တဲ့အတွက်ကြောင့်စလုံးပေါင်းနည်းနည်းခက်လိမ့်မယ်အိန္ဒြေကြိုင်။အဲ့တော့လက်နဲ့လိုက်ပြီးတော့ရေးရေးသွား။စာကိုဆိုတဲ့အခါပါဇက်ကဆိုလက်ကရေး။เนาะဒါကျမတို့ပါဠိစာပေမှာသူ့ရဲ့စကားလုံးဟောဟာတာတွေသင်တယ်လို့ပဲ။အင်္ဂလိပ်စာသင်တဲ့အခါကျလည်းအင်္ဂလိပ်စကားလုံးတွေကိုကျမတို့က spelling မှန်အောင်လိုက်ရေးရလားမရေးရလား။vocabulary တခုလာပြီဆိုရင် spelling နဲ့သူ့အဓိပ္ပာယ်ကိုကသိနေရမယ်အခုလဲဒါပါဠိဆိုရင်သူ့ရဲ့ဒါစကားလုံးဝေါ်ဟာတာတခုเนาะအတန်ထွက်အတိုင်းလက်ကလိုက်ရေးတဲ့အလေးလေးလှုပ်တာဒါဆိုရင်ပတာရယုတ်၅ပါးကနေအိန္ဒြေဖြစ်လာတော့ပတာရိန္ဒြေ၅ပါးပတာရိန္ဒြေ၅ပါးကိုရေးကြည့်မယ်စက္ခုံဒြေဟုတ်ပြီเนาะစက္ခုံဒြေခါဝေးတစ်ချောင်းမြင်တတ်တာခုံတဝေထိုးဓာရီရာရိတ်ကေဆိုတော့ဒရေပေါင်းလိုက်တော့စက္ခုံဒရေနောက်တစ်ခုတောတိန်ဒရေဆိုလဲဆိုလက်ကလည်းရေတောတိန်ဒရေဂါနာနဲ့ပေါင်းရင်ဂါနေန်ဒရေဇိန်ဝါနဲ့ပေါင်းရင်ဇိန်ဖွင်ဒရေစလုံးပေါင်းလို့ပြီနော်ဇိန်ဝိန်ဒရေကာယနဲ့ပေါင်းရင်ကာယိန်ဒရေဒါဆိုရင်ကျွန်တော်တို့ပြောကြတယ်ဟုတ်လားစက္ခုပတာရဆိုရဲမျက်စီကိုဟိုကြည့်ဒီကြည့်လိုက်မကြည့်ပဲနဲ့เนาะဒီနေရာမှာမြင်သိမြင်တတ်တဲ့နေရာလောက်ပဲမြင်ရအောင်ယဟန်တန်ဃာများတရားထုတ်တဲ့ပုဂ္ဂိုလ်များဆိုမိမိရဲ့ရှေ့ထန်းတဘိုးကเนาะ၄တောင်ပမာဏလောက်ကိုပဲကြည့်ရမယ်မော့လွန်းတာလည်းမဖြစ်ရဘူးငုံလွန်းတာလည်းမဟုတ်ရဘူးအေးတဲ့ဘီပင်လည်းမကြည့်ပဲနဲ့ရှေ့တူယူပဲကြည့်ပြီးသွားရင်ဒါစက္ကုံတရေပါတယ်လို့သုံးလားမသုံးလားထွန်းဤဒုစွာတောထပတာရနားရဲ့သဘာဝကိုလေဟိုနားထောင်ဒီနားထောင်လိုက်နားမထောင်ပဲနဲ့ကျမတို့ထိမ့်ချုပ်ပြီးနေရင်တော့တိမ်တယ်နှကောင်းလို့လေဒီတိုင်းပဲဂါဏပတာရဟိုရှူဒီရှူမရှူပဲနဲ့ထိမ့်ချုပ်ပြီးနေရင်ဂါနိန်တယ်ဟိုစားဒီစားမစားပဲနဲ့ရှာအလိုမလိုက်ပဲနေရင်ရောစိန်ဝင်တယ်ကိုကာယနေထားရလေတင့်တိယုံမျှပဲပြည့်ပေါ်လုံလီခြင်းလည်းမရှိရဘူးခုံပေါက်နေတာလည်းမရှိရဘူးဟုတ်တလားစသည်ဖြင့်နေရင်ဒါကာယိန်တယ်အဲ့တော့ကိုမူယာလှူရှားတာတွေထိပါရင်ကာယိန်တွေထိပါတယ်ပြောကြတယ်ဆိုတာတကယ်တော့စက္ခုတရေလို့ပြောရင်တရေကိုကောက်ရင်စက္ခုပတာဒယုတ်တရေကိုယုတ်စွာကိုသိနေရမယ်တောတိန်တရေတရေကိုကောက်ပြပါတောတပတာဒယုတ်တရေကိုဂါနိန်တရေဂါနပတာဒယုတ်တရေကိုဇိန်ဝိန်တရေဇိန်ဝါပတာဒယုတ်တရေကိုကာယိန်တရေဒ ဒါဆိုလို့ရှိရင်ပတာဘိန်တွေ၅ပါးလို့ကျမတို့ကဆိုလိုက်ပြီဆိုရင်တရေကိုအနေနဲ့ကြည့်ရင်ပတာဘိန်တွေ၅ပါးဆိုတာဘာလဲလို့ကြည့်လိုက်တော့တရေကိုကြည့်ရင်ပတာဒါယု၅ပါးထွက်သွားပြီဟုတ်ပြီနော်